နိုင်ငံခြားအကြံဖက်ဖွဲ့စည်းရေးလို့ American Sue ကသတ်မှတ်ထားတဲ့ဖွဲ့စည်းပေါင်း 2,000 ကျော်နဲ့ဆင်နွှဲနေတဲ့အမှုတွေကိုစုံစမ်းစစ်ဆေးနေတယ်လို့ FBI ဘူအဆိုအထောင်လိုင်းဘူရိုကပြောပါတယ်။ဒါက Al Qaeda နဲ့ Hezbollah တို့လိုအကြံဖက်ဖွဲ့တွေရဲ့ချင်းချောက်မှုတွေရှိနေသေးပဲဆိုတာကိုပြနေတာပါ။ Al Qaeda လို Jihad တွေအများစုပါတဲ့နိုင်ငံခြားအကြံဖက်ဖွဲ့စည်းဖြစ်တဲ့ American နိုင်ငံကြီးဌာနကသတ်မှတ်ထားတဲ့စစ်ရင်တက်ကအဖွဲ့ပေါင်း68ဖွဲ့ကိုအခုအချိန်မှာစုံစမ်းနေတာဖြစ်ပါတယ်။ဒီလိုအမည်စင်းသတ်မှတ်တင်သွင်းသတ်မှတ်လိုက်တာကြောင့်ဒီဖွဲ့တွေနဲ့သူတို့အဖွဲ့ဝင်တွေရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားနိုင်တယ်လို့သူတို့ရဲ့လှုပ်ရှားမှုတွေကိုလည်းစုံစမ်းစစ်ဆေးနိုင်권ရသွားတာဖြစ်ပါတယ်။နိုင်ငံခြားအကြမ်းဖက်ဖွဲ့တွေနဲ့သူတို့အဖွဲ့သားတွေပေါ်မှာ FBI ကအသစ်ပြန်ပြီးအာရုံစိုက်လာတာဟာ Al Qaeda ရဲ့ခုနှစ်ပိုင်းအတွင်းတိတ်မတိုက်ခိုက်ပဲငြိမ်းနေတာကြောင့်လည်းပါတယ်လို့ George Washington တက္ကသိုလ်ကပါမခတူကပြောပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်း IS စစ်သွေးကြွတွေကိုပဲအဓိကအာရုံစိုက်နေချိန်မှာ Al Qaeda တွေကသူတို့ကွန်ရက်ကိုပြန်တီဆောက်ဖို့အချိန်ရသွားတယ်လို့လည်းသူကပြောပါတယ်ဒါပြန်သူတို့နဲ့ပတ်သက်တဲ့ကိစ္စတွေခုထိရှိနေဆဲဖြစ်တဲ့အတွက်ဒါတွေကိုစမ်းစစ်မှာဖြစ်တယ်လို့ဒါဟာ IS စစ်သွေးကြွအဖွဲ့တစ်ခုလည်းမဟုတ်ပဲ Al Qaeda တွေနဲ့ရောသူနဲ့ဆက်နွယ်နေတဲ့ Hezbollah လို့အဖွဲ့တွေလည်းပါဝင်တယ်လို့ပြောပါတယ်